ရှမ်းပြည်တိုးတက်ရေးပါတီ SSPB နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဘက်ကအောက်ခြေတပ်ဖွဲ့တွေကိုအပြစ်ရပ်ဖို့အတွက်ညွှန်ကြားထားပြီလို့ RCSS ကပြောခွင့်ရသူကပြောပါတယ်။ SSPB ဘက်ကတော့ဗဟိုကော်မတီအစည်းအဝေးမှာဆွေးနွေးပြီးတော့အကြောင်းပြန်မှုရှိကြောင်းပြောပါတယ်။တင်ပြအပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့တင်ပြတော့ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်တူစတဲ့မြို့နယ်တွေအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေရပ်တန့်ရေးအတွက်ချမ်းတန်ကာတော်တွေ၊ရမိရဖတွေနဲ့နိုင်ငံရေးပါတီတွေကတောင်းဆိုခဲ့တယ်လို့အစိုးရရဲ့အမျိုးသားပြည်နယ်တင့်ပြည့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့တက်မတော်ကလည်းတိုက်တွန်းတာတွေရှိခဲ့ပါတယ်။မလ20ရက်နေ့မှာတော့ RCSS ကဌာနချုပ်ဗလိုက်တန်းလျမ်းမှာရေးပေါ်အစည်းအဝေးကျင်းပပြီးတော့ SSPP နဲ့တိုက်ခိုက်တာတွေရပ်ဆိုင်ဖို့ညွှန်ကြားထားပြီးဖြစ်ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။
တပွဲတွေရပ်ဖို့ပေါ့နော်ကျွန်တော်တို့ဒီနေနေရတမှုတွေကိုကျွန်တော်ညင်ကြားထားပါတယ်ကျွန်တော်တို့ကိုကျွန်တော်တို့ခုခံကာကွယ်တာလဲလို့ပေါ့နော်ကျွန်တော်တို့စပြီးတော့နောက်မတိုက်ဖို့ပေါ့နော်အဲဒီကျွန်တော်တို့အပြည့်အစ်အပြည့်ရဖို့ပေါ့နော်အဲ့လိုညင်ကြားထားပါလို့20ရက်နေရပေါ့နော်အဲဒီတပွဲတွေမဖြစ်တော့ဘူးဆိုရင်ဒီဒီကခံရလဲသူတို့မစစ်ပေးဆောင်မယ်လဲသူတို့မူလနေရအောင်သူတို့ကပြန်ကြမှာဖြစ်ပါလေပေါ့နော်ကျွန်တော်တို့လည်းနော်ဒီကခံနေရတယ်နော်ကိုယ်ဆောင်နေဒီပါလေတော့ပြန်လည်ပြီးတော့အလောက်ပြန်လည်ပြီးအလုပ်လုပ်နိုင်အောင်ပေါ့
အရေးပေါ်စီဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာတန်တော်ညှိနှိုင်းဆွေးနွေးရေးအဖွဲ့ကအဆိုပြုတဲ့ရှမ်းပြည်မြောက်ပိုင်းမှာပြိပခရှော့ချရေးတိုက်ပွဲဆောင်ပြည်သူတွေမူလနေရာကိုပြန်လည်ပို့ဆောင်ရေးအတွက် SSPB RCSS နဲ့တပ်မတော်သုံးဖွဲ့ဆိုင်တွဲဆောင်ရေးကိုကောင်းသောအဆိုပြုချက်အဖြစ်ရှုမြင်ကြောင်းဖော်ပြထားပါတယ်တွဲဆောင်ဆွေးနွေးတဲ့အခြေအနေပေါ်မှာတော့ဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ်
အဲ့ရတော့ကျွန်တော်တို့ရက်သမတ်ထားခြင်းတော့မရှိသေးပါဘူးဗျာအဲကျွန်တော်တို့ရက်တော့ပြန်နေနေနိုင်ကြမှာဖြစ်ပါလေသူပွဲလုံးအစီအစဉ်မဲ့နေရပါတော့
ဆွေးနွေးပွဲအမြန်ဖြစ်စေဖို့အတွက်လဲဂျာဝင်ဆောင်ရွက်ပေးတဲ့တန်ဃာတော်ရင်းနဲ့လူတို့ကိုအမြန်ဆုံးအကောင့်ထဲပေါ်အောင်ဆောင်ရွက်ပေးဖို့လဲ RCSS ကပန်ကြားထားတယ်လို့ဆွေးနွေးစဉ်ကာလမှာသူတို့တက်တွေကိုရောက်တဲ့နေရာမှာတက်ချထားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်RCSS ကအပြည့်အစုံကြောင့်ကြေညာတဲ့အပေါ် SSPB ရဲ့သဘောထားကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုဆိုင်ဖုံးဟန်ကအခုလိုပြောပါတယ
်ကျွန်တော်တို့စွန့်စုံစွန့်တွေကိုအမြဲတမ်းစကားပြောနေတာပေါ့ဘယ်ဖွဲ့စည်းနေမှဆိုကျွန်တော်ကစွန့်စုံစွန့်တွေကိုအတင်းပါပဲဒီအိစမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုအဖွဲ့စည်းတင်းမှာဟိုကော်မတီပေါ့နော်အစည်းအဝေးခိုင်ပြီးမှအသုံးသရမှာဖြစ်တယ်ဗျတော့တော့ကျွန်တော်တို့တစုံတရာအဆုံးသတ်ချက်မယူနိုင်သေးပါဘူ
းဒီဘောနမ်တူနဲ့ကြောင်မဲမျိုးနယ်အတွင်းဖြစ်တဲ့တိုက်ပွဲတွေမှာ SSPP TNLA တအံပလောင်ပူပေါင်းတက်နဲ့ RCSS အကြဖြစ်ပွားခဲ့တာပါ TNLA ပါဝင်ဆွေးနွေးဖို့ကတော့ရှမ်းတပ်ဖွဲ့ချင်းဆွေးနွေးပြီးနောက်တစ်ဆင့်မှာဆွေးနွေးပွဲရှိကြောင်းဘုံဘူးဆိုင်ဖုံးဟန်ကပြောပါတယ်ဒီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာ SSPP TNLA တအံပလောင်ပူပေါင်းတက်နဲ့RCSS အကြဖြစ်ပွားတဲ့တိုက်ပွဲအပြင် SSPP နဲ့အစိုးရတပ်မတော်အကြဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံ3000လောက်နေရာဆွန့်ခွာတိမ်းရှောင်ခဲ့ရပါတယ်။ဒီရက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်ခဲ့တဲ့နောက်စစ်ရှောင်တချို့နေရာပြန်ခဲ့တာရှိပေမဲ့စစ်ရှောင်တွေကိုကူညီနေသူတွေရဲ့စည်ရင်းအရဒီဘောနဲ့ကျေးစီးမျိုးမှာအနည်းဆုံးစစ်ရှောင်1500ကျော်ကျန်ရှိနေစေဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အစိုးရရဲ့အမျိုးသားပြည်နယ်တင့်ပြည့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့အပြည့်အစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ဟာနေပြည်တော်မှာတွေ့ဆုံပြီးတိုက်ပွဲတွေဆော့ချရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ NRPC ရဲ့ဖိတ်ကြားစာမှာ22ရက်နေ့မှာတပ်မတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့တပ်ဖွဲ့ချင်းစီဆွေးနွေးဖို့ဖိတ်ကြားခဲ့ပေမဲ့ဒီကနေ့မှာတော့ဆွေးနွေးတာမရှိခဲ့ပါဘူး။